တော်ရရှိမြတ်ခင်ဗျာတမချန်ထဲမှာဟီလသားလို့ဖော်ပြထားတဲ့စကားဟာဂရိကိုဆိုလိုပါတယ်ဂရိဘိုလ်ချုပ်ကြီးအလက်ဇန္ဒရာဟာတကဘာလုံးကိုလှည့်ပြီးစစ်တိုက်ခဲ့တာကြောင့်ကမ္ဘာတမိုင်းမှာမသိတဲ့သူမရှိသလောက်ထင်ရှားတဲ့သူဖြစ်ပါတယ်ဂရိဘိုလ်ချုပ်ကြီးအလက်ဇန္ဒရာဟာစစ်တိုက်ရင်းနဲ့အစ္စရေးကိုရောက်တဲ့အခါအစ္စရေးရဲ့ပရောဟိတ်ကဒီကနေ့တင်သိရတော့တမချန်စီအစဉ်မှာကျွန်တော်တို့လေ့လာမှာဖြစ်တဲ့ခရိယန်တမချန်ရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကဒန်ယေလအနာဂတ်တိကျမ်းအခန်းကြီး၈အခန်းငယ်73ကနေအခန်းငယ်29အထိတည်းကအပိုက်တစ်ပိုက်ကိုဖတ်ပြခဲ့ပါတယ်ဒီခါမှာတော့ဂရိဘိုလ်ချုပ်ကြီးအလက်ဇန္ဒရာဟာအစ္စရေးကိုစစ်မတိုက်မဖြစ်စည်းတော့ဘဲဗိမာန်တော်ဘုရားကျောင်းထဲမှာတောင်းတက်ရောက်ဘုရားဝတ်ပြုကိုးကွယ်ခဲ့ပါတယ်ဂရိဘိုလ်ချုပ်ကြီးအလက်ဇန္ဒရာဟာအစ္စရေးကိုတိုက်ခိုက်ဖျက်ဆီးလို့စိတ်မရှိဖြစ်သွားရစေတဲ့ကြမ်းပိုက်ပါဝင်တဲ့ဒန်ယေလအနာဂတ်တိကျမ်းအခန်းကြီး၈အခန်းငယ်73ကနေအခန်းငယ်29အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာရှင်းလင်းဖော်ပြมาဖြစ်ပါတယ်
။သောတာရှင်အပေါင်းတို့ခင်ဗျာကျွန်တော်မိတ်ဆွေတို့ဟာလောလောလတ်ရောက်ရှိနေတဲ့ဒံယေလအနာဂတ်တိကျမ်းအခန်းကြီး၈အပြင်အံ့ဩလို့မကုန်နိုင်လောက်အောင်ရှိလာတဲ့ဗျာဒိတ်တော်ဒီအကြောင်းကိုလေ့လာလျက်ရှိနေကြပါတယ်။သမိုင်းတုတေနလုပ်ငန်းတွေကိုသမိုင်းတုတေဗီလုပ်ငန်းတွေကိုစိတ်ဝင်စားသူတွေအနေနဲ့ဘယ်လို့မှငြင်းချက်ထုတ်လို့မရနိုင်လောက်အောင်တိကျမှန်ကန်စွာပြည့်စုံသွားရတဲ့ဗျာဒိတ်တော်တွေကိုဒီကျမ်းအခန်းကြီး၈အဖြစ်ရှင်းလင်းပြသစွာတွေ့နေရပါတယ်။ဟုတ်ပါတယ်။ကမ္ဘာသမိုင်းကမေဒီနဲ့ပေရသီလို့ခေါ်တဲ့ပါရှားအင်ပါယာပြီးတော့ဂရိအင်ပါယာတခါဂရိအင်ပါယာပြိုကွဲပြီးနောက်မှာဖြစ်လာတဲ့စီးရီးယားအာဏာရှင်အန်တီယိုကပ်စ်အပီဖနီးစ်တို့အကြောင်းတွေကိုဖော်ပြပေးလိုက်တာတွေဟာနှစ်ပေါင်း300လောက်ကဒန်ယေလမြင်တွေ့ခဲ့ရတဲ့ယူပါယုံတွေအတိုင်းတခုဆိုတခုမှမလွဲခဲ့ပဲနဲ့အကုန်တန်းစီပြီးတော့အတွဲလိုက်အတွဲလိုက်ဘယ်လို့မှမငင်းနိုင်အောင်ဖြစ်ပွားခဲ့ပြီးပြီဆိုတာတွေ့ကိုကျွန်တော်ဟာအသေးစိတ်ဤပါမှစ조사ပန်းစားဖော်ပြပေးခဲ့ပြီးပြီဖြစ်ပါတယ်ဒီကနေ့ဒီအချိန်မှာတော့ကျွန်တော်တို့သင်သိရသောတမန်ကျမ်းဟာအခန်းကြီး၈ရဲ့အကျမ်းအပိုင်းတွေကိုဆက်လက်ဖော်ပြဖို့ရှိနေပါတယ်ပြီးခဲ့တဲ့သင်ခန်းစာများမှဒန်ယေလဤယူပါယုံတို့အတွေ့အ내အတိတ်ပဲများနဲ့ပြည့်ဝနေတဲ့အပိုင်းတွေဖြစ်ပါတယ်အဲ့ဒီယူပါယုံတို့ရဲ့အ내အတိတ်ပဲများဆိုတာဟာလေပြီးခဲ့တဲ့သင်ခန်းစာမှာကျွန်တော်တို့ကအပြည့်အဝနိဗ္ဗာန်ဖော်ပြခဲ့ပြီးပြီဆိုတော့ဒီကနေ့သင်ခန်းစာတွေဟာတကြော့ပြန်လို့ထပ်များနေလိမ့်မလားဆိုပြီးတော့မိတ်ဆွေတို့တွေးမိကြမယ်ထင်ပါလေဒါပေမဲ့ကျွန်တော်တို့တွေ့ရမယ့်ဒီကနေ့သင်ခန်းစာတွေဟာအနှစ်သာရအဖြစ်တော့တူတာမှန်နေဒါပေမဲ့ရယူရန်သင်ခန်းစာခွန်အားတွေကတော့မနှဲပါလှဘူးအသစ်သောဝိညာဉ်သဘောတရားတွေကိုကျွန်တော်တို့တွေ့သွားကြမှာဖြစ်ပါလေဒါကတော့ဆက်လက်လေ့လာသွားရမယ့်ကျမ်းကျက်တွေဟာတက်သေးတည်သွားမှဖြစ်တဲ့အတွက်ကြောင့်ကျွန်တော်အခုအပိုင်းမှာအသေးစိတ်ဖော်ပြမနေတော့ပါဘူး။ဒံယေလအနာဂတ်တိကျမ်းအခန်းကြီး၈အငယ်73နဲ့74ကိုစတင်နားဆင်ကြည့်ကြပါစို့ရဲ့။ထိုအခါတန်ရှင်းသူတပါးဤစကားပြောသံကိုငါကြား၏။တန်ရှင်းသူတပါးကယခင်ပြောသောသူကိုဟိ၍တန်ရှင်းရဌာနနှင့်ဘိုးကြီးကိုနင်းခြင်းအလို့ငှာနေရဲ့အစဉ်ပြုသောဝတ်ကိုပယ်ခြင်းနှင့်၎င်းဖြစ်စည်းတတ်သောလွန်ကျူးခြင်းနှင့်၎င်းဆက်ဆိုင်သောဗျာဒိတ်ယူပါယုံသည်အဘယ်မျှကာလပတ်လုံးတီလိမ့်မည်နည်းဟုမေးမြန်းလျင်ယခင်ပြောသောသူကရက်ပေါင်း2300တိုင်တိုင်တီလိမ့်မည်ထို့နောက်သန့်ရှင်းရာဌာနကိုတဖန်ဆေးကြောတုတ်တင်ကြလိမ့်မည်ဟုပြန်၍ပြောဆို၏မိတ်ဆွေတို့တရှင်အပေါင်းတို့ပြီးခဲ့တဲ့ဒံယေလအနာဂတ်ကျမ်းအခန်းကြီး9မှာတုန်းကဆိုရင်ဒံယေလခံစားခဲ့ရတဲ့ဗျာဒိတ်တော်တွေအတွေ့အစပထမပိုင်းမှာအနာ၌ရက်၍နေသောသူဆိုပြီးတော့တင်စားထားသူကောင်းငင်တမန်တပါးကအဖြစ်ပေးတယ်။ဒုတိယပိုင်းမှာခရစ်တော်ဖျားကိုတော်ဒိုင်လို့တောင်မှကျွန်တော်တို့ဆိုနိုင်တဲ့အသက်ကြီးရင်သောသူဆိုတဲ့ဖျားသခင်ဝိညာဉ်တော်ကိုတော်ဒိုင်ဟာအလွန်နဲ့နဲ့လာတဲ့ဗျာဒိတ်အဖြစ်တွေကိုရှင်းပေးခဲ့တယ်ဆိုတာတွေကိုကျွန်တော်တို့ဖော်ပြခဲ့ကြပြီးပါပြီ။အခုအချိန်မှာဆိုရင်တော့အဖဖျားသခင်ရဲ့ကောင်းငင်တမန်ဖြစ်မဲ့တန်ရှင်းသူတပါးတဲ့ဟုတ်ပါတယ်။ဒံယေလအနာဂတ်အပေါင်းတို့ဟာသမိုင်းသစ္စာမှန်တွေဖြစ်တယ်လူအဖွဲ့အစည်းဝင်လူသားအလုံးအဖို့နှုတ်ကပတ်တော်ရဲ့သစ္စာတရားတွေကိုနားလည်ခံစားနိုင်ဖို့ဖြစ်တယ်။ကယ်တင်ခြင်းတရားရဲ့အခြေခံကြောယုဖြစ်စဉ်တွေကိုယုံကြည်စွာထိတွေ့နားလည်နိုင်ဖို့ဖြစ်တယ်။ဒါကြောင့်မို့လို့လူသားတို့နဲ့ထိုက်ထိုက်တန်တန်အဖြစ်နိုင်ဆုံးနားလည်စေဖို့ရန်အဖဖျားသခင်အလိုတော်ရှိတဲ့အတိုင်းအစင်းမြင့်အဖြေများကိုဖျားသခင်ဟာဤအမျိုးစုံနဲ့ပေးသနာတော်မှာဖြစ်ပါတယ်။တန်ရှင်းသူတပါးဤစကားပြောသံတဲ့အဲ့ဒီစကားပြောသံကတော့ယခင်ပြောသူကိုဟိ၍မေးသံနေဖြစ်ပါတယ်တဲ့အဲ့ဒီပြောသံဆိုသံတွေဆိုတာကတော့တခြားမဟုတ်ပါဘူးသဘောတရားအဖြစ်ပြီးခဲ့တဲ့သင်ခန်းစာများကိုထပ်ဆင့်၍ရှင်းလင်းသောအသံများပဲဖြစ်ပါတယ် ပြီးခဲ့တဲ့သင်ခန်းစာတွေမှာတုန်းကဆိုရင်အဲ့ဒီဗျာဒိတ်တော်တွေရဲ့နောက်မှာလိုက်ပြီးတော့စကားပြောပြနေတဲ့နောက်ခံအသံပလန်ဆိုတာကိုမဖော်ပြခဲ့ပါဘူး။ဒါပေမဲ့အခုဖော်ပြချက်အရနောက်ခံစကားပြောပြီးတော့ဒန်ယေလကိုသူခန်းစားရတဲ့ဗျာဒိတ်တော်တွေအကြောင်းအသေးစိတ်လိုက်ပြီးပြောခဲ့သူရှိခဲ့တယ်ဆိုတာကိုနားလည်လာရပါတယ်။မိတ်ဆွေအပေါင်းတို့ခင်ဗျာပြီးခဲ့တဲ့သင်ခန်းစာမှာတုန်းကဆိုရင်ဂရိနိုင်ငံကြီးလေးစိတ်ကွဲထွက်မယ်ချိနဲ့အပြော့သွားမယ်ဒါပေမဲ့အဲ့ဒီအထဲကလေးပိုင်းတဲကတပိုင်းမှာဂျုံငယ်တစ်ခုဟာထွက်လာလိမ့်မယ်အင်းအားကြီးမှလာမယ်နေချက်ပြီးတော့ဣတရီလအကူတောင်အနိုင်ကျင့်ပြီးတော့ဗိမာန်တော်ကိုမယုံမသိပြုတ်လိမ့်မယ်အဖဖရာသခင်ကိုတောင်မှအဲ့ဒီဂျုံငယ်ဟာစော်ကားမော်ကားပြုတ်ဝင်လိမ့်မယ်စတဲ့အချက်တွေကိုကျွန်တော်တို့ဖော်ပြပေးခဲ့ပါတယ်အမှန်တကယ်လဲအခုဒန်ယေလအနာဂတ်ပြုတ်အပြီးမှာဂရိအင်ပါယာဟာနောက်နှစ်အတန်ကြာမှာဘာဘူးလုံးပါရှားတို့ကိုဖျက်သိမ်းပြီးတော့အာဏာရလာတယ်။လေးချမ်းကွဲသွားတယ်။အဲ့ဒီအခြေကနောက်ထပ်နှစ်ပေါင်း300အကြာလောက်မှာအေရှားဒေသအစိတ်အပိုင်းတဲကစီးရီးယားဆိုတဲ့နိုင်ငံဟာအတိတ်ကာလအစီးရီးယန်ဂိုက်ဖမ်းပြီးတော့ခေါင်းထောင်လာတယ်။ဗျာဒိတ်တော်တွေအတိုင်းပဲအန်တီယိုကပ်အပီဖီနီဆိုတဲ့ဘုရင်ဟာပြုကျင့်သွားခဲ့တယ်ဆိုတာတွေ့ကိုကျွန်တော်အသေးစိတ်ရှင်းလင်းတင်ပြပေးခဲ့ပြီဖြစ်ပါတယ်။ဟုတ်ပါတယ်။အဲ့ဒီလိုတကယ်မဖြစ်ခင်နှစ်ပေါင်း300လောက်ကလေးကဒန်ယေလဓာတွေကိုကြိုတင်မြင်မဲ့ခဲ့ရပြီသားပြီးခဲ့တဲ့အငယ်9ကနေ12ကိုပြန်ပြီးတော့ကြည့်မယ်ဆိုရင်အခုလိုတွေ့ရမှာဖြစ်ပါတယ်ထိုဂျိုလေးချောင်းတွင်တစ်ချောင်းတည်းကအခြားသောဂျိုတက်တစ်ချောင်းပေါက်ပြန်၍တောင်မျက်နှာသို့၎င်းအရှိမျက်နှာသို့၎င်းသာယာသောပြည်သို့၎င်းမျက်နှာပြု၍အလွန်ကြီးမားခြင်းသို့ရောက်လေ၏ကောင်းကင်ဘုကြီးတိုင်အောင်ကြီးမား၍ထိုဘိုးကြီးအချို့တို့နှင့်ကျဲအချို့တို့ကိုမြေသို့ချ၍နင်းလေ၏ထိုမြမကဘိုးကြီးသခင်တိုင်အောင်ထောင်လွှားခြင်းကိုပြုလျက်နေ့ရက်အစဉ်ပြုသောဝတ်ကိုပယ်၍တန်ရှင်းရာဌာနတော်ကိုရှုံချလေ၏အပြစ်များသောကြောင့်နေ့ရက်အစဉ်ပြုသောဝတ်နှင့်တကွဘိုးကြီးကိုလည်းထိုကြူသည်ရ၍သမာတရားကိုမြေသို့နှိမ့်ချ၏ထိုတို့ပြု၍အောင်မြင်ခြင်းသို့ရောက်လေ၏တဲ့အခုဆိုရင်အဲ့ဒီဗျာဒိတ်အတိုင်းပဲတန်ရှင်းရာဌာနကိုနိုင်ခြင်းအလို့ငှာနေ့စဉ်ပြုသောဝတ်ကိုပယ်ခြင်းနှင့်၎င်းဖြစ်စည်းတတ်သောလွန်ကျူးခြင်းနှင့်၎င်းဆက်ဆိုင်သောဗျာဒိတ်ယူပါယုံသည်ဘယ်လောက်ကြာကြာတီပါမည်နည်းတဲ့အဲ့ဒီလိုတန်ရှင်းသူတယောက်ကဝင်ပြီးတော့မေးလိုက်ပါတယ်အဲ့ဒါကိုငโกတဲကဒီဗျာဒိတ်ကိုဖော်ပြနေတဲ့ကောင်းငင်တမန်ကအဖြေပြန်ပြီးတော့ပြုလိုက်ပါတယ်ရက်ပေါင်း2300တိုင်တိုင်တီလိမ့်မည်ထို့နောက်ပန်ရှင်ရဌာနကိုတဖန်ဆေးကြောတုတ်တင်ကြလိမ့်မည်တဲ့အဖြေကတော့ရှင်းနေပါလေရက်ပေါင်း2300တိုင်တိုင်တည်လိမ့်မည်ထို့နောက်ပန်ရှင်ရဌာနကိုတဖန်ပြန်ပြီးတော့ဆေးကြောတုတ်တင်ကြလိမ့်မယ်ပန်ရှင်ရပြန်ပြီးတော့လုပ်ကြလိမ့်မယ်ဖျားသခင်နဲ့ထိုက်တန်သောဗိမ္မာန်တော်ကြီးအဖြစ်ပြန်လဲပြုပြင်မယ်ဆိုတဲ့သဘောပေါ့သောတာရှင်မိတ်ဆွေအပေါင်းတို့အခုလိုရက်ပေါင်း2300ဆိုတာကိုနှစ်ပေါင်း2300လို့ယူဆွဲလိုက်ပြီးတော့အဲ့ဒီနှစ်ပေါင်း2300ကိုအခုအနာဂတ်ပေါ်ထွန်းခြင်းကစပြီးတွေ့တယ်။တနည်းအားဖြင့်ဒန်ယေလအခုပရောဖက်ပြုတဲ့အချိန်ကစပြီးတွေ့တယ်။ရရှိတဲ့အဖြစ်အတိုင်းအဲ့ဒီအချိန်ကျရင်ကယ်တင်ရှင်သခင်ခရစ်တော်ဟာပေါ်လာပြီးတော့ကမ္ဘာကြီးကိုဆေးကြောမှာဖြစ်တယ်ဆိုတဲ့အယူအဆကြီးတစ်ခုဖြစ်ပေါ်လာခဲ့ပြီးတဲ့နောက်အဲ့ဒီအခြေခံအယူအဆကြီးကအစပြုတဲ့အသင်းတော်တွင်ဂိုင်းကနာနှင့်အယူအဆရေးရာကွဲပြားမှုကြီးတို့ဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့ဒါတွေနဲ့ပတ်သက်လို့ကျွန်တော်တို့အသေးစိတ်မဝေဖန်လိုပါဘူး။ကျွန်တော်တို့သင်သိရသောသမာကျန်အဖွဲ့ကတော့ရက်ပေါင်း2300ဆိုတာဟာ6နှစ်9နှစ်လောက်နှစ်အပြည့်ရှိတယ်။ Antiochus Epiphanes ဟာဣသရေလကိုခြေမုံပြီးတော့6နှစ်9နှစ်လောက်ကြာအောင်ယေရုရှလင်ကိုရေးရဲလဲလဲနှိပ်ကွပ်နိုင်ခဲ့တယ်ဆိုတာကိုဖော်ပြလိုခြင်းပဲလို့ကျွန်တော်ခံယူပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့သင်ခန်းစာမှာပြောခဲ့တဲ့အတိုင်းပဲအဲ့ဒီ6နှစ်9နှစ်အတွင်းမှာတော့ယူရယေပရောဟိတ်မက်ကာဘီစ်ဥဆောင်တဲ့မြို့ချစ်ဣသရီလတွေဟာတော်လှန်ပုန်ကန်မှုကြီးတွေအကြီးအကျယ်လုပ်ခဲ့ကြတယ်။မြို့ချစ်ဣသရီလတို့ရဲ့တော်လှန်ရေးဟာနောက်ဆုံးမှာအောင်ပွဲခံပြီးတော့အန်တီယိုကပ်အပီဖနီးစ်အမှုပြုတဲ့စီးရီးယားတပ်မတော်ကိုတိုက်ထုတ်ပစ်နိုင်ခဲ့တယ်ဆိုတာကတော့အခိုင်အမာဆုံးအဖြစ်အဖြစ်ကျွန်တော်တို့သင်သိရသောသမာကျန်ကခံယူပါတယ်။ဒါဟာယုတ်တိဗေဒနဲ့လည်းအကိုက်ညီဆုံးလိုပဲလို့ကျွန်တော်တို့ခံယူပါတယ်။ပန်ရှင်းရဌာနတော်ကိုအဲ့ဒီအချိန်ကျမှဣတရီလလူမျိုးတော်ဟာပြန်လဲဆေးကြောတုတ်တင်နိုင်နေပြန်လဲပြီးတော့အနုမောရဏပြုတ်ပြီးတော့ပြန်လဲပြီးတော့ဒီဗိမ္မာန်တော်ကြီးကိုအဖဖျားသခင်နဲ့ထိုက်တန်အောင်ပြန်လဲပြုတ်ပြင်နိုင်ခဲ့တယ်လို့ကျွန်တော်ခံယူပါတယ်အဲ့ဒီလိုအနုမောရဏပြုတ်ရာကနေပြီးတော့ Feast of Lights လို့ခေါ်တဲ့အလင်းနဲ့ပူဇော်တကညစာစားပွဲကြီးဆိုတာဟာစတင်ဖြစ်ပေါ်လာခဲ့ပါတယ်အဲ့ဒီအလင်းနဲ့ပူဇော်ရာညစာစားပွဲကြီးဆိုတာဟာတခြားမဟုတ်ပါဘူးနောက်ကာလမှာအင်ကဲနီပွဲဆိုတဲ့ပွဲတော်တစ်ခုအဖြစ်ပြောင်းလဲသွားတယ်လို့ဆိုပါတယ်။ အဲ့ဒီအင်ကဲနီပွဲတော်အကြောင်းကိုခရစ်တော်လူစားတိမှခံယူစဉ်ကာလကဖြစ်စဉ်တစ်ခုတည်းမှာအခုလိုပြန်ပြီးတွေ့ရပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး30အငယ်16ကနေပြီးတော့23အတွင်းမှာအခုလိုကျွန်တော်တို့ပြန်ပြီးတွေ့နိုင်ပါတယ်။ထိုစကားတော်ကြောင့်ယုဒလူတို့သည်တဖန်ကွဲပြားခြင်းရှိကြ၏။လူများတို့ကသူသည်နှဆိုးဆွဲ၍အယူဖြစ်သူစကားကိုအဘယ်ကြောင့်နားထောင်သနည်းဟုဆိုကြ၏။အချို့တို့ကသူစကားသည်နှဆိုးဆွဲသောသူ၏စကားမဟုတ်နှဆိုးသည်မျက်စိကန်းသောသူတို့ကိုမြင်စေခြင်းဟာတတ်နိုင်သလားဟုဆိုကြ၏။ဆောင်းကာလဖြစ်၍အင်ကဲနီပွဲကိုယေရုရှလင်မြို့၌ခံကြသောအခါယေရှုသည်ဗိမာန်တော်နားမှရှောလမုန်ကနားပြင်၌စင်ကြံသွားတော်မူစဉ်တွင်ယူရလူတို့သည်ကိုရောကိုဝန်းရံ၍သင်သည်အဘယ်မျှကလပ်ပတ်လုံးငါတို့ကိုယုံမှားစေမည်နီခရစ်တော်မှန်လျင်အတိအလင်းပြောပါဟုဆိုကြ၏ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အတိတ်ဘယ်ဆက်ဆက်မှုများအပြည့်အစုံနဲ့လက်ပန်းနေတဲ့လူသမိုင်းတန်တရာအတွင်မှအဖဖျားသခင်ရဲ့ဗျာဒိတ်တော်များဟာအစဉ်တစိုက်တည်ရှိနေပါတယ်အထူးသဖြင့်ဒံယေလအနာဂတိတို့ဟာအလွန်လက်တွေ့ကြတဲ့ဖြစ်စဉ်များနဲ့မှတ်ကြောက်တင်ရမယ်ကြံများပဲဖြစ်တယ်ဆိုတာကိုလေးစားစွာတင်ပြပါရစေ။အခုဆိုရင်ဖြင့်ဗျာဒိတ်များကိုရှင်းလင်းခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်လေ့လာဖို့ရှိနေပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး၈အငယ်15မှ19ငါဒံယေလသည်ထိုယူပါယုံကိုမြင်၍အ낵ကိုရှာဖွေသောအခါလူသဏ္ဍာန်ရှိသောသူတဦးသည်ငါရှိ၌ယက်နေ၏။အခြားသောသူကအိုဂါဘီလာထိုသူသည်ယခုမြင်သောဗျာဒိတ်ယူပါယုံကိုနားလေစေခြင်းဟာအ낵ကိုပြန်ပြောလောဟုဥလဲမျက်နာကြားမှလူအသံနှင့်ဟိ၍ပြောဆိုသည်ကိုငါကြား၏ထိုသူသည်ငါရက်နေရာအပားသို့လာလျင်ငါသည်ကြောက်ရွံ့၍ပြတ်ဝလျက်နေ၏ထိုသူကအချင်းလူသာနားလေလောဤဗျာဒိတ်ယူပါယုံသည်အမှုကုံရသောကာလနှင့်ဆိုင်သည်ဟုငါအာပြောဆို၏ထိုသို့ဆိုသောအခါငါသည်မြေပေါ်မှပြတ်ဝ၍မိမ့်မောတွေ့ဝေလျက်နေ၏ထိုသူသည်ငါကိုလက်နှင့်တို့၍ယခင်နေရာ၌မတ်တက်နေစီပြီလျင်ဒေါသအမျက်တော်အဆုံး၌ဖြစ်လက်တန်သောအရာကိုငါကြားပြောအောင်မည်ချင်းချက်သောအချိန်၌လက်ဆတ်တတ်လိမ့်မည်ဂါဘီလာတဲ့အင်္ဂလိပ်လိုကတော့ Gabriel ပေါ့မိတ်ဆွေငကိုကလေးကရှိတဲ့လူတစ်ယောက်ကအသစ်ရောက်လာတဲ့လူသဏ္ဍာန်နဲ့ကောင်းငင်တမန်တပါးကိုမိတ်ဆက်ပေးလိုက်ပါတယ်အမှန်ကတော့နှုတ်ကပတ်တော်တစ်ခုလုံးအတွက်ဂါဘီလာဟာဒံယေလအဖင်ပထမဦးဆုံးပေါ်လာတာပဲဖြစ်ပါတယ်။ဒါကြောင့်မလို့ဒံယေလအတွက်သာမဟုတ်ပါဘူး။ကျွန်တော်တို့မိษွေတို့အားလုံးအတွက်လေဂါဘီလာဆိုတဲ့အသံဟာအဖဖျားသခင်မိတ်ဆက်ပေးလိုက်သောအသံလို့ဆိုကြပါတယ်။အဲ့ဒီမှာတင်ဂါဘီလာဟာဒံယေလအနာကိုကတ်လာတယ်။ဒံယေလဟာဒီကောင်းငင်တမန်တော်ကြီးဟာအဖဖျားသခင်ရဲ့ဝိညာဉ်တော်အဖင်ကြွဆင်းလာတာကိုချက်ချင်းသိတယ်။ဒါကြောင့်မလို့ကြောက်ရွံ့လျက်ပြတ်ဝတ်ပေးလိုက်ပါတယ်။ပြီးတဲ့နောက်ဂါဘီလပြောလိုက်တာကတော့အချင်းလူသာနားလေပါလော။ဤဗျာဒိတ်ယူပါယုံသည်အမှုကုံရသောကာလနှင့်ဆိုင်သည်တဲ့။ကျွန်တော်ကဒီအမှုကုံရသောကာလဆိုတာနဲ့ပတ်သက်ပြီးတော့အသေးစိတ်စဉ်းစားမိပါတယ်။သိပြီးတော့လေးနဲ့နေတယ်လို့ကျွန်တော်ခံယူပါတယ်။ End of time မဟုတ်ပါဘူး။အချင်းကုံသောကာလလို့မသုံးပါဘူး။ The time of the end လို့သာဖော်ပြပါတယ်။တနည်းအားဖြင့်ဗျာဒိတ်နှင့်အနာဂတ်တို့ပြည့်စုံသောအချိန်လို့ဆိုလိုပါ रे ယုတ်တည့်ရဲ့ခပ်ပေါ့ပေါ့သဘောထားအဖြေထုတ်လို့မရနိုင်ပါဘူးအဖဖျားသခင်ဤစီရင်တော်မူခြင်းကိုပြည့်စုံ၍ပြီးမြောက်သောကာလပဲဖြစ်ပါ रे ဒါဆိုရင်အခုဗျာဒိတ်တော်တွေတဲက Syria Minset Antiochus Epiphanes နဲ့တင်ဖျားသခင်အမှုကြီးဟာပြီးပါသလားမပြီးနိုင်ပါဘူး Antiochus ဟာကြေးဝါခေသို့မဟုတ်ကျသိခေသောမဟုတ်စိတ်ကြီးရဲ့ခစ်ဖြစ်တဲ့ဂရိတို့ကြီးစိုးရာကာလပဲဖြစ်နေပါသေးတယ်။သံနဲ့သရွတ်ရောနှောသောခစ်အလွန်ထူးဆန်းသောသားရဲကြီးဖြစ်တဲ့ယောမခစ်ကိုတောင်မှကောင်းကောင်းမရောက်သေးပါဘူး။ဒါကြောင့်မလို့အန်တီယိုခတ်စ်ရဲ့ခစ်ကိုဆိုလိုခြင်းအရှင်းမဟုတ်ပါဘူး။အန်တီခရစ်ခေါ်ခရစ်တော်ကိုဆန့်ကျင်မဲ့အန်တီခရစ်သောမဟုတ်စာရန်ဘက်တော်သားကိုအန်တီယိုခတ်စ်အဖြစ်နဲ့သရုပ်ဆောင်ခိုင်းပြီးတော့နောက်ဆုံးသောကတ်ကာလတရားစီရင်ခြင်းအကြောင်းကိုလှမ်းပြီးတော့ဗျာဒိတ်ပြုတ်လိုက်ခြင်းသာဖြစ်ကြောင်းရှင်းနေပါတယ်။ဟုတ်ပါတယ်အခုအန်တီယိုခတ်စ်ကိုဘယ်လိုပုံဖော်ခဲ့ပါသလဲဂျိုဒက်တချောင်းလို့ပုံဖော်ပေးခဲ့ပါတယ်ခစ်ကြီးလေးကြီးရဲ့ညီကုံအချင်းလူသားတို့အတတ်ပညာများအလွန်အဆင့်မြင့်မားပြီးတော့ဖျားသခင်ကိုစော်ကားမော်ကားပြုမဲ့ခစ်ကိုဘယ်လိုပုံဖော်ပေးခဲ့ပါသလဲဂျိုငယ်တချောင်းလို့ပဲဥပမာပေးခဲ့ပါတယ်ဟုတ်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး9အငယ်9နဲ့10မှာပြန်ပြီးတော့လေ့လာကြည့်ပါထိုညအခါတပန်းငါသည်အာယုံပြုစဉ်ကြီးစွာသောခွန်အားနှင့်ပြည့်စုံ၍အလွန်ကြောက်မဲ့ဖွယ်သောသရုတ်ထသားရဲသည်ထင်ရှား၏က ြီးစွာသောတန်တော်လည်းရှိ၏ကိုက်စားချိုးဖဲ့၍ကျွင်းသောအရာကိုခြေဖြင့်နင်းချီ၏သူသည်အရင်သားရဲ့ရှိသမျှတို့တည်းထူကြ၏ဂျိုးဆဲချောင်းလည်းရှိ၏ထိုဂျိုးတို့ကိုငါကြည့်ရှုစဉ်ဂျိုးများအလေ၌ဂျိုးငယ်တစ်ချောင်းသည်ပေါက်ပြန်၏ထိုဂျိုးငယ်ရှိမှအရင်ဂျိုးသုံးချောင်းကိုအမြင့်နှင့်တကွနှုတ်လေ၏ထိုဂျိုးငယ်သည်လူမျက်စိကဲ့သို့သောမျက်စိနှင့်၎င်းကြည်စွာသောစကားကိုပြောတတ်သောနှုတ်နှင့်၎င်းပြည့်စုံ၏မိတ်ဆွေအပေါင်းတို့ခမညာအဲ့ဒီဂျိုငယ်ရဲ့အကြောင်းကိုအခြားသောမင်းကြီးလို့ခေါ်တဲ့စာရန်ဘက်တော်သားအဖြစ်အ내အတိတ်ဘယ်ကိုလဲအခုလို့ဆက်ပြီးတော့ဒံယေလအနာဂတ်ကျမ်းဟာအဖြေပေးခဲ့ပြီဖြစ်ပါတယ်ဒံယေလအနာဂတ်ကျမ်းအခန်းကြီး9မှာပဲအငယ်24မှ28အရာအခုလို့အဖြေကိုကျွန်တော်တို့တွေ့နိုင်ပါတယ်ထိုနိုင်ငံ၌ပေါက်သောဂျိုဆဲချောင်းသည်ပေါ်လက်တန်သောမင်းကြီးဆယ်ပါးဖြစ်၏သူတို့နောက်အခြားသောမင်းကြီးပေါ်လာလိမ့်မည်အရင်မင်းကြီးတဲ့ထူးခြား၍သုံးပါးတို့ကိုနှိမ့်ချလိမ့်မည်အမြင့်ဆုံးသောဖျားကိုဆန့်ကျင်ဘက်ပြု၍ကြီးစွာသောစကားကိုပြောလိမ့်မည်အမြင့်ဆုံးသောဖျား၏တန်ရှင်းသူတို့ကိုနှင်းဆဲနှိမ့်ဆက်လိမ့်မည်ကာလအချိန်နှင့်ပြည့်ညတ်တရားတို့ကိုပြောင်းလဲစေခြင်းဟာကြံစီလိမ့်မည်တကာလနှစ်ကာလကာလတဝက်ပတ်လုံးသူသည်အခွင့်ရလိမ့်မည်ထိုနောက်မှတရားစီရင်ခြင်းဖြစ်လိမ့်မည်ထိုအခါသူဤတကောအာနာကိုနှုတ်၍ရှင်းရှင်းဖြစ်စီကြလိမ့်မည်ကောင်းကင်အောက်၌နိုင်ငံနှင့်တကွအာနာဆက်ဘုံတကောရှိသမျှကိုအမြင့်ဆုံးသောဖျား၏တန်ရှင်းသောအမျိုးသားတို့သည်ရကြလိမ့်မည်ထိုဖျားသခင်၏နိုင်ငံတော်သည်ထာဝရနိုင်ငံဖြစ်၏မင်းကြီးအပေါင်းတို့သည်တိုးဝင်၍ကြွခံရကြလိမ့်မည်ဤ၍ကအ내အတိတ်ပဲဘေးသည်ဟုဆိုလေ၏ကဲဒံယေလအနာဂတ်ရဲ့အ내အတိတ်ပဲတွေ့ဟာခက်ခဲနေနေချင်းတွေကြားရကတဲ့အဖဖျားသခင်ရဲ့လမ်းပြတော်မူခြင်းအဖြစ်ရှင်းငနဲ့လင်းငနဲ့ရှိနေပါပြီဖျားသခင်အဓိကရသိစေခြင်းတဲ့လူသားတို့ရဲ့အပြစ်သမိုင်းဤကုန်ခရစ်တော်ရဲ့တရားစီရင်ခြင်းနိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းတွေကိုကျွန်တော်နားလည်ခံယူနိုင်လောက်အောင်အပြည့်တွေပေးနေပါပြီကျွန်တော်ရဲ့ရှေ့သို့ချီရသောအသက်တာနေ့ရဲ့တွေ့ဟာဒီအနာဂတ်လို့ခေါ်တဲ့လက်လန်းမမီတဲ့နေ့ရဲ့တွေ့စီကိုသွားနေကြရတာဟာအမှန်တချိန်ထဲမှာပဲအသက်ရှင်တော်မူသောအဖဖျားသခင်ရဲ့လက်တော်ကိုကင်ဆွဲပြီးတော့ရဲရဲဝံ့ဝံ့ပျော်ပျော်ရွှင်ရွှင်လွန်ရမြဲနေ့ရက်တည်းလေးဖြစ်တယ်ဆိုတာဟာလေအမှန်တရားပဲဆိုတဲ့အချက်ကိုကျွန်တော်ပြတ်သားစွာမြင်တွေ့နေရပါပြီမိတ်ဆွေအပေါင်းတို့ရှင်းလင်းခဲ့ပြီးတော့လေမမေ့သင့်သောအဖြေများဆိုတဲ့ခေါင်းစဉ်နဲ့ဆက်လက်တင်ပြပေးဖို့ရန်ကတော့ဒံယေလအနာဂတ်ကျမ်းအခန်းကြီး8အငယ်20မှ23ပဲဖြစ်ပါတယ်ဂျိုးနှစ်ချောင်းနှင့်ပေါ်လာသောသူသည်မေတိရှင်ဘရင်ပေရတိရှင်ဘရင်ဖြစ်၏အမွေးကျမ်းသောစိတ်သည်ဟေလသရှင်ဘရင်ဖြစ်၏မျက်စိနှလုံးကြား၌ရှိသောဂျိုးကြီးသည်ပထမမင်းဖြစ်၏ထိုဂျိုးကျိုးပဲ့၍သူ့အရာ၌ဂျိုးလေးချောင်းပေါက်သည်မှာအရင်နိုင်ငံတွင်နိုင်ငံလေးပါးတည်ထောင်လိမ့်မည်အရင်နိုင်ငံ၏တကိုးနှင့်မပြည့်စုံကြထိုနိုင်ငံတို့၏အဆုံးစွန်သောကာလ၌လွန်ကျူးသောသူတို့၏အပြည့်ပြည့်စုံသောအခါရဲရင်သောမျက်နှာရှိ၍ပြည့်ရဲတို့ကိုနားလေသောမင်းကြီးတပါပေါ်လာလိမ့်မည်ကြည်စမ်းမအောင်မိတ်ဆွေကျွန်တော်ပြီးခဲ့တဲ့သင်ခန်းစာတွေကလေးကရှင်းခဲ့တဲ့အတိုင်းပဲအချက်မှမလွယ်ဘူးအဲ့ဒီလိုလေကျွန်တော်ကပြောလိုက်ရောဘယ်လွယ်မလွယ်ကွာမင်းကဒီအပိုင်းတွေကိုကြော်ပြီးတော့ကြိုပြီးတော့ဖတ်ထားတာကိုလို့ပြောကြလိမ့်မယ်လို့ထင်ပါတယ်ဟုတ်ပါတယ်ကြိုပြီးတော့ဖတ်ရပါတယ်အခောက်ခောက်အပြန်မြန်ဆိုသလိုလေ့လာခဲ့ရပါတယ်အဲ့ဒီလိုလေ့လာရခြင်းအပြင်ကြိုပြီးတော့ဖြီးဖို့ဖြန်းဖို့အဖြေကိုရတာမဟုတ်ပါဘူးဒီသမိုင်းတို့အမှန်မဖြစ်မီဘာဘူးလုံပြည်ကိုကျွန်အဖြစ်ရောက်ရှိလာကြတဲ့ကပါရှားအင်ပါယာခေါမခေါ် Greek Empire ရောမအင်ပါယာနဲ့တကွနောက်ဆုံးသောကပ်ကာလနဲ့ကေတင်ရှင်အကြောင်းတွေကိုပါလူသားတို့နှလုံးသားမှာခါရမ်းရိုက်ခတ်နိုင်လောက်တဲ့အထိကြိုတင်ဖော်ပြနိုင်စွမ်းရှိခဲ့သူဒံယေလမှာတစ်စင်အဖဖျားသခင်ပြုတော်မူသောအမှုတော်အတွေ့သောမနာအထက်ထက်ပြုဖို့ရန်ဖြစ်ပါတယ်အဖဖျားသခင်ဤပြုတော်မူသောအံ့ဩဖွယ်နဲ့ဆိုင်သောကျေးဇူးတော်ကိုခံစားနားလည်ထိတွေ့နိုင်စေဖို့ဖြစ်ပါれမိတ်ဆွေအပေါင်းတို့ခမညာဒီဒံယေလအနာဂတ်တိဟာကျွန်တော်လူသားမညောင်ညစာပေသမားဆုတောင်းပြီးတော့အဖဖျားသခင်ရဲ့ကျေးဇူးတော်ကြောင့်ဘာသာပြန်ပြီးတော့မှမိတ်ဆွေတို့ကိုပြန်လည်တင်ပြပေးရသူတယောက်အတွေ့တောင်မှစိတ်လှုပ်ရှားပွေအလွန်ဖြစ်ရသေးတယ်ဆိုရင်ကာယကံရှင်တယောက်ဖြစ်တဲ့ဒီဗျာဒိတ်တော်တွေတဲကအတုံးလိုက်အတစ်လိုက်ဖော်ပြဒါကိုခံရသူအာနာရှင်ကြီးတယောက်အတွက်ဆိုရင်တော့ဘလောက်ထီများယင်သိမ့်တုံပွဲဖြစ်ရမယ်မျက်လုံးပြူးမျက်ဆံပြူးဖြစ်ရလိမ့်မယ်ဆိုတာတွေ့ကိုလည်းစဉ်းစားနိုင်ပါလေဟုတ်ပါတယ်အမွေးကြမ်းသောစိတ်သည်ဟေလသဘရင်ဖြစ်၏မျက်စိနှလုံးကြားမှဂျိုးကြီးသည်ပထမမင်းဖြစ်၏တဲ့ တဲ့တဲ့ကြီးကိုဖော်ပြပေးလိုက်တာပါပဲ။ Greek Helath ဖြစ်တဲ့ဗိုလ်ချုပ်ကြီး Alexandra ဟာတကဘာလုံးကိုလှည့်ပြီးတော့စစ်တိုက်ရင်းနဲ့ဣသရေလလည်းရောက်လာရော။ဣသရေလယေပရောဟိတ်ကြီးကနေပြီးတော့ Judah ဆိုတဲ့တိုင်းပြည်ဝင်ပေါက်ကနေစောင့်ကြိုပြီးတော့အဲ့ဒီအပိုင်းကိုလည်းဖတ်ပြလိုက်ရော။တခါတည်းကြက်သေးသေးသွားပြီးတော့ Israel ကိုလက်ဆောင်လိုက်တယ်။မဖြစ်စီတော့ဘူး။ဗိမာန်တော်မှာတောင်တက်ရောက်ပြီးတော့ကိုးကွယ်ဝတ်ပြုလိုက်တယ်။အီဂျစ်နိုင်ငံကသူတီထောင်တဲ့ Alexandra စိတ်ကမ်းမြို့ကြီးကိုဂျူး12မျိုးတဲကပညာရှိပေါင်းအပါး80ကိုဖိတ်ပြီးတော့ကျမ်းစာကိုတီးဖြတ်စေတယ်။အဲ့ဒီခေတ်ကကျမ်းစာဓမ္မဟောင်းတွေကို Greek လို့ဘာသာပြန်စေတယ်ဆိုတာကိုတမိုင်းအထင်အရှားကျွန်တော်တို့ပြန်ပြီးတော့လေ့လာနိုင်ပါလေ။မိတ်ဆွေအပေါင်းတို့ဒါကြောင့်လဲ Alexander the Great ကြောင့်ဒီတမားကျမ်းစာဟာအဲ့ဒီလို Greek စာပေနဲ့ခရစ်တော်မပေါ်ခင်ကတည်းကဓမ္မဟောင်းကျမ်းများအဖြစ်တည်ရှိနေပြီဆိုတာကိုသိနိုင်ပါလေ။အဲ့ဒီလိုတည်ရှိပြီးဖြစ်တဲ့အတွက်ကြောင့်လေခရစ်တော်ပေါ်ထွန်းပြီးတော့ခရိယန်တို့ရဲ့ဧဝံဂေလိဝမ်းမြောက်ဖွယ်အမှုတော်ကိုလည်းဆောင်ရောတမန်တော်ကြီးတို့ရဲ့ဟောပြောသက်သေခံချက်တွေနဲ့အတူဂရိယဉ်ကျေးမှုလွှမ်းမိုးရာရောမအင်ပါယာကြီးတဲ့မှာယုံကြည်သူတွေဟာထောင်ကနန်းမှပြီးတောင်ကနန်းသိန်းကနန်းသန်းကနန်းအထိအချိန်တိုအတွင်းမှာဖြစ်ပေါ်ခဲ့တယ်။နှစ်ပေါင်း300လောက်အတွင်းမှာရောမဘုရင်ကွန်စတန်တိုင်ဆိုတဲ့ဘုရင်ကြီးကိုယ်တိုင်ဟာခရိယန်တယောက်ဖြစ်သွားခဲ့ရတယ်။နှစ်ပေါင်း900လောက်အကြာမှာအဲ့ဒီနှုတ်ကပတ်တော်များအရာပဲခရစ်တော်ကိုတော့ရဲရဲဝံ့ဝံ့လက်မခံအသက်ရှင်တော်မူသောအဖဖခင်သခင်ကိုတော့ကိုးကွယ်ကြပါれဆိုတဲ့အယူဝါဒသစ်တွေလည်းပေါ်ထွန်းခဲ့တယ်။ဒီနည်းအားဖြင့်ဒီနေ့ဒီကမ္ဘာမှာဆိုရင်ခရစ်ယာန်ယုံကြည်သူများဟာအနည်းဆုံး35ရာခိုင်နှုန်းရှိပြီးတော့နှုတ်ကပတ်တော်အားဖြင့်အဖဖခင်သခင်ကိုကိုးကွယ်သူပေါင်းကတော့ကမ္ဘာလူဦးရေ80ရာခိုင်နှုန်းတဲ့မနည်းရှိနေပြီဆိုတာကိုကျွန်တော်တွေ့မြင်နိုင်ပါれ။မေဆွေတော်တရှင်အပေါင်းတို့အဖဖျားသခင်ပြုတော်မူသောကျေးဇူးတော်များဟာအမခန်းနိုင်လောင်အောင်ကပ္ပသမိုင်းမှာတည်ရှိခဲ့ပါပြီ။ Alexander the Great ဟာသူ့အနာဂတ်ကိုသေချာဆင်ခြင်ခဲ့မှာအသေးအချာဖြစ်ပါတယ်။ထိုဂျိုသည်တနေ့နေ့တွင်ကျိုးပဲ့ရမည်။အထူးသဖြင့်ပြီးခဲ့တဲ့ငယ်အရှိအယဖော်ပြထားတာကတော့ခွန်အားကြီးသောအခါကျိုးပဲ့၏တဲ့။ကျွန်တော်ဂျာနဲ့ပတ်သက်လို့ပြီးခဲ့တဲ့သင်ခန်းစာမှာလည်းရှင်းလင်းပြခဲ့ပြီးပါပြီနော်။အဲ့ဒီလိုခွန်အားကြီးသောအခါသူကျိုးပဲ့ပြီးတဲ့နောက်သူ့နေရာမှာဂျိုလေးချောင်းပေါက်နေမယ်တဲ့။တနည်းပြောရရင်တော့သူ့ရဲ့ Greek Empire ကြီးဟာလေးချောင်းကွဲရလိမ့်မယ်ဆိုတာကိုသူကြားနာခဲ့ရမှာအမှန်ပါပဲ။မိတ်ဆွေအပေါင်းတို့အဖဖျားသခင်ကိုတောင်သိရှိနားလေသွားပြီ။ကိုးကွယ်ဝတ်ပြုပြီးဆိုတဲ့လူတယောက်ဟာဖျားသခင်ရဲ့စီရင်တော်မူခြင်းနဲ့ပတ်သက်လို့ကတော့စိတ်စိတ်နာခံလိုက်ခြင်းဟာအကောင်းဆုံးဆိုတာကိုအလက်ဇန်ဒါဘုရင်မင်းမြတ်ခံယူခဲ့လိမ့်မယ်လို့ကျွန်တော်အောက်မေ့မိပါတယ်။တကယ်ပါပဲခွန်အားအကြီးဆုံးဖြစ်တဲ့အချိန်အသက်ကလေးငယ်ငယ်အသက်33နှစ်သာဖြစ်သေးတဲ့ပြည့်ရှင်ဧကရစ်အလက်ဇန်ဒါ the great တယောက်တော်စီးရီးယားနိုင်ငံဒမတ်စကတ်မြို့တော်မှာဥယောင်ငန်းဖျားယောဂနဲ့ကွယ်လွန်သွားရရှာပြီးဆိုတာကိုလည်းကျွန်တော်တို့တွေ့ရပါတယ်။သူကွယ်လွန်ပြီးတဲ့နောက်အဲ့ဒီဥဂျိုလေးခုထပ်ပြီးထွက်ခဲ့ရတာဟာအမှန်ဖြစ်တယ်လို့အဲ့ဒီဥဂျိုတစ်ခုတည်းကဂျိုငယ်တစ်ခုဟာထွက်ခဲ့ပြီဆိုတာကိုလေကျွန်တော်တို့ဆက်ပြီးတွေ့ရပါတယ်လူသားတို့အဆက်ဆက်လွန်သွားကြပြီမြင့်နှုတ်ကပတ်တော်ရဲ့တစ္ဆာတရားတော်တို့ကတော့အစဉ်တစိုက်တည်ရှိလျက်ရှိနေပါတယ်ဒံယေလအနာဂတ်တဲကဖတ်ခဲ့ပြီးသားအငယ်23ကိုပါယူပြီးတော့အငယ်26အထိဆက်လက်တင်ပြပါရစေထိုနိုင်ငံတို့၏အဆုံးစွန်သောကာလ၌လွန်ကျူးသောသူတို့၏အပြည့်ပြည့်စုံသောအခါရဲရင်သောမျက်နှာရှိ၍ပရိယေတို့ကိုနားလေသောမင်းကြီးတစ်ပါးပေါ်လာလိမ့်မည်သူမင်းကြီးသည်ကိုတကိုးမရှိဘဲလျက်တကိုးကြီးလိမ့်မည်အထူးသဖြင့်ဖြစ်စည်း၍တိုးပွားအောင်မြင်လိမ့်မည်စွန်းအားကြီးသောလူစုတန်ရှင်းသောလူစုကိုပင်ဖြစ်စည်းလိမ့်မည်သူသည်လိမ္မာစွာပြုသဖြင့်မှုသာလဲအောင်လိမ့်မည်စိတ်ထောင်လွှားခြင်းနှင့်တကွမိတ္တဟာယဖွဲ့သောအားဖြင့်လူများတို့ကိုဖြစ်စည်း၍သခင်တို့၏သခင်ကိုဆန့်ကျင်ပေပြုလိမ့်မည်သို့တော်လည်းလူလက်ဖြင့်ဒဏ်မခတ်ဘဲကြိုးပဲ့ပျက်စီးခြင်းသို့ရောက်လိမ့်မည်ညာဦးနှင့်နနက်ကိုဖော်ပြသောဗျာဒိယူပါယုံစကားမှန်သည်ဖြစ်၍ထိုစကားကိုတစိမ့်ခတ်ထားလော့တာရှည်သောကာလတိုင်တိုင်တီလိမ့်မည်ဟုဆို၏ဂျိုငယ်ကလေးဖြစ်တဲ့ဖျားသခင်ဗိမှန်တော်ကိုစော်ကားလာသူလူမျိုးတော်ရဲ့ယုံကြည်ခြင်းတရားအသက်ရှင်တော်မူသောအနန္တတကုရှင်ဖျားသခင်ကိုစော်ကားဝွင့်သူရဲ့အကြောင်းများပဲဖြစ်ပါれခရစ်တော်ဆန့်ကျင်ရေးသမားကြီးဦးဆောင်တဲ့သမိုင်းရဲ့ဏိဂုံးကာလကိုကြိုတင်မြင်အောင်စေသောဗျာဒိတော်ကြီးဖြစ်ပါれဘာပဲဖြစ်ဖြစ်အဲ့ဒီစာရန်ရဲ့လူလောကဟာလူလက်ဖြင့်ဓမ္မခတ်ဖဲနဲ့ကျိုးပဲ့ပျက်စီးသွားရမယ်ဆိုတဲ့အချက်ဘာဘူးလုံးရှင်ဘုရင်ကြီးနေပုခတ်နေစာမြင်မဲ့ခဲ့ရတဲ့အတိုင်းလူသမိုင်းဟာလူလက်ဖြင့်မလုသောကေတင်ရှင်ဒီဟုသောကြောက်အားဖြင့်သားလျင်မုတ်ချလဲပြူသွားရင်သာမက မှုန်မှုန်ညင်ညင်ကြေး၍လေတိုက်၍လွင့်သောဖွဲပမာကွယ်ပြောက်သွားရမှအသေးအချာဖြစ်ကြောင်းဖော်ပြပေးလိုက်ပါ रे ဒံယေလအနာဂတိကျမ်းအခန်းကြီး၈အငယ်၂၈နိဂုံထိုအခါငါဒံယေလသည်မော၍နာလျက်နေ၏တဖန်အနာမထမြောက်၍ရှင်ဘရင်ဤအမှုတော်ကိုဆောင်ရွက်၏မြင်ပြီးသောဗျာဒိတ်ယူပါယုံကိုငါအံ့ဩတော်လေထိုအမှုကိုအဘယ်သူမျှမရိပ်မိကြမိတ်ဆွေအပေါင်းတို့သမိုင်းဖြစ်စဉ်တစ်ခုဒီနေရာမှာဘွားကနေပေါ်လာပါတယ်ဘေးလျှာစားဟာသေကန်နီးညာအကြမှာဒံယေလကိုကောင်းစွာသိကျွမ်းသူဖြစ်ပေမယ်ဘာဘူးလုံးမင်းဆက်တို့ပြစ်ပေးထားသောပညာရှိကြီးဒံယေလဟာတစ္ဆာရှိရှိနဲ့တိုင်းတပါးသားတို့နိုင်ငံမှာတော်ဝန်ကိုထမ်းဆောင်ခဲ့တယ်ဆိုတဲ့အချက်ဒီနေရာမှာတွေ့ရပါတယ်အထူးသဖြင့်ကျွန်တော်ယင်တဲ့မှာရှိတဲ့အတိုင်းပြောရရင်တော့ရွေးကောက်တော်မူသောဣသရေလမှတဆင့်ကဘာတစ်ခုမိသားစုအတွက်ပါအသေးစိတ်စီရင်ပြုပြင်တော်မူသောဘုရားသခင်ဗျာဒိတ်တော်တွေနဲ့အညီအဲ့ဒီဘာဘူးလုံတွေခါလဒဲတွေအဲ့ဒီဘာဘူးလုံအင်ပါယာအောက်ကတိုင်းတပါးသားတွေအကုန်လုံးကိုဘုရားသခင်ရဲ့ဗျာဒိတ်တော်များကိုဒံယေလတယောက်သွန်သင်ပေးခဲ့မှာအမှန်ပဲလို့ကျွန်တော်ခံယူပါတယ်ဟုတ်ပါတယ်ဒါဟာရှင်ဘရင်အမှုတော်ကိုဆောင်ရွက်ခြင်းပဲဖြစ်ပါလေ။ဒါပေမဲ့ဒီယူပါယုံတွေ့ကြောင့်အမောဆိုးနေရတဲ့ဒံယေလရဲ့စကားကိုဘယ်သူမှမယိမ့်မိ။တနည်းအားဖြင့်မယုံကြည်ပါဘူးတဲ့ခမညာ
။ဒေါက်တာထွန်းမြတ်အေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမိုင်းတွေကဒံယေလနာဂတိချန်းအခန်းကြီး9အခန်းငယ်1ကနေအခန်းငယ်14အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့